ချိတ်ခိုင်ပြည်နယ်မောင်နှောဒေသမှာလှတ်တလောဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးခင်ရီကိုတော့ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
မြန်မာနိုင်ငံမှာတက်တလို့ဖြစ်နေတဲ့ပြဿနာပေါ့နော်ရခိုင်ပြည်နယ်မှာပြဿနာတွေဖြစ်နေပါတယ်ဒါနဲ့ပတ်သက်ပြီးတော့ဥခင်ရဲ့ဟိုရေဘူးရအမြင်လေးပေါ့နော်အဲ့ဒါလေးနည်းနည်းပြောပြပေးပါဒီရခိုင်ပြဿနာနဲ့ပတ်သက်ပြီးတော့
ဒီရခိုင်ပြဿနာဖြစ်ခဲ့တာဟိုတမိုင်းဆင်ဆက်ဖြစ်ခဲ့တဲ့ကိစ္စပေါ့အနည်းဆုံးပြောရင်အရင်ဆိုးကလက်ထက်တမိုင်းဥသိစိန်တက်တော့2012ခုနှစ်မှာတခါဖြစ်ပါတယ်ခင်ဗျဟုတ
်ဟ
ိုမေနဲ့ဂျွန်မှာတခါဖြစ်တယ်အောက်တိုဘာတခါဖြစ်တယ်အဲ့ဒီတော့ကဖြစ်တဲ့ဖြစ်စဉ်ကဒီဒေတာထဲမှာရှိနေတဲ့ဘင်္ဂလီနဲ့ဒေတာကန်တိုင်းရင်းသားရခိုင်တိုင်းရင်းသားနဲ့ဖြစ်တဲ့ပြဿနာတက်တက်ပေါ့အခုဒီနေ့2016ခုနှစ်အောက်တိုဘာလ9ရက်နေ့ဖြစ်တဲ့ပြဿနာကြတော့ဒီလိုလူမျိုးစုချင်းရံဖြစ်တဲ့ပြဿနာမဟုတ်တော့ဘူ
း
သူကနိုင်ငံရေးကြီးမားချက်တစ်ခုအတွက်စခန်းသိမ်းတိုက်ပွဲနေပြည်သိမ်းတိုက်ပွဲနေပြည်တော်ကိုသိမ်းပိုက်လို့ရွေးချင်တဲ့ဖြစ်လာတဲ့ဟာမျိုးဖြစ်တဲ့ကြောင့်အခုပြဿနာရခိုင်ဟိုက်တဲ့ပို့လို့ရှုပ်ထွေးတယ်နဲ့နဲတယ်
တော
့တိတိကျကျအနပလင်ချပြီးရှင်းရမယ့်ဟာမျိုးလို့ဒီလိုအကြံပေးတော့တတ်ရပါဘူး
။ဟုတ်ကဲ့ပါ။အခုနောက်ကျောင်းကိုပြန်မလှည့်ခင်ပေါ့နော်။အခုရခိုင်မှာဖြစ်ပွားနေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်။ဒီလက်ရှိအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးတော့ဟိုအခုဟိုအတိုက်ခံအဖွဲ့အနေနဲ့ရှိတဲ့အချိန်ပါပေါ့နော်။အတိုက်ခံအဖွဲ့အနေနဲ့ဘယ်လိုမြင်ပါသလဲ။လက်ရှိအစိုးရရဲ့လုပ်ကိုင်ဆောင်ရွက်နေပုံလဲ
။သူကအချိန်တိုင်းဖြစ်ဖို့လိုတာပေါ့နော်။ဥပမာဖြင့်ဒီ2016ခုနှစ်အောက်တိုဘာလ9ရက်နေ့မှာဒီနေကြဆောင်ရေစခန်းဌာနချုပ်ပါဝင်ရေစခန်းနှစ်ခုပေါင်း3ခုပေါ့3ခုကိုတိုက်လိုက်တဲ့ခါကျတော့တိုက်လိုက်ချင်းကျွန်တော်တို့ကဒါကိုတုံးတက်ကြည့်ပါတယ်တိုက်တဲ့ဥစ္စာကသူဒီစခန်း3ခုကတနရာစီမှာရှိတဲ့စခန်း3ခုကိုတစ်ချိန်နဲ့တစ်ပြိုင်နဲ့ဟိုစစ်စခန်းနဲ့ပြောရင်တော့အချိန်ငိုက်လူငိုက်ယူပြီးတော့မွန်နီအတက်လုပ်တဲ့သဘောဖြစ်တယ်နောက်ဆုတ်သွားတာတို့เนาะဟိုကျွန်တော်တို့ဆက်သွေးလမ်းကြောင်းတွေကိုပံပိုးတာတို့အဲဒီစစ်စင်စနစ်တရားတာမန်လူလုပ်တဲ့ဟာမဟုတ်ဘူးစစ်ပညာနဲ့ပတ်သက်ကြွန့်ကျင်တဲ့လူလုပ်တဲ့ဟာလို့ဒီလိုသုံးသပ်တယ်နောက်တစ်ချက်ကလည်းတရားဝင်ထုတ်ပြန်ချက်တွေကလာတိုက်တဲ့အဖွဲ့တွေဟာတဲ့ကျွန်တော်တို့ RSO ကိုအခြေခံတဲ့အကွာမှုဘူဂျာဟစ်တင်အဖွဲ့ဖြစ်တယ်ဒါတက်ခိုင်ရေးအဖွဲ့အဲ့ဒီအဖွဲ့ကိုအထောက်အကူပြုမဲ့ Ranger National Security Committee ဆိုတာနိုင်ငံရေးအဖွဲ့လေးရှိတယ်ဒီနှစ်ဖွဲ့ပေါင်းပြီးတော့ဒီ2019ကျွန်တော်ထင်တယ်ဩဂုတ်လ29ရက်နေ့မှာထင်ပါတယ်ဆိုတော့ဒီအာရကန်ရိုဟင်ဂျာဆာဗေးရှင်းအာမီဆိုပြီးတော့အာမီတခုဖွဲ့လိုက်တယ်ဒါကကျွန်တော်နိုင်ငံမှာရှိခဲ့တဲ့အဖွဲ့အစည်းမျိုးမဟုတ်ဘူးအဲ့တော့ဒီဥစ္စာကိုခေါင်းဆောင်တဲ့အဘစ်ဒူလာဆိုတဲ့ပုဂ္ဂိုလ်ကလည်းကရာချီဇာတိကရာချီမှာမွေးတယ်ပါကစ္စတန်မှာတင်နန်း6လတက်တဲ့အချမ်းဖက်တင်နန်းဟိုကျွန်တော်တို့ဆော်ဒီနဲ့မကာအိုမှာကြီးပြင်းနေတဲ့လူဖြစ်တယ်အချမ်းဖက်အဖွဲ့အစည်းနဲ့ဆက်နွယ်တယ်လို့ပြောတယ်အလားတူပဲဒီစကားကိုတိုက်ပြီးတော့ထွက်ပြေးသွားတဲ့လူတွေကိုကျွန်တော်ဘယ်လ်ဂျီယမ်မှာခြေဆိုင်တဲ့ ICJ အဖွဲ့ရှိပါတယ်အဲ့ဒီဘွေတွေ့ဆုံမိများကမှလည်းတို့ကအချမ်းဖွဲ့ပွဲတွေနဲ့ချိတ်ဆက်ပါတယ်လို့ပြောတယ်နောက်တစ်ခါကျွန်တော်ကဘာသွားပြီးတော့တွေ့သေးလဲဆိုတော့ဟိုအချမ်းဖက်တမတူရဲ့ဖွင့်ရဝန်ခံချက်ဆိုတာလေးတို့ဖတ်လိုက်ရတယ်ဒါကသူကဒီအရှိလက်ပိုင်းမှာရှိတဲ့အချမ်းဖွဲ့အဖွဲ့စီကအဖွဲ့ဝင်တယောက်ဖြစ်တယ်ကိုဘက်မှာကတော့ဒီအရှိလက်ပိုင်းဒေသမှာ ISIS ကနေလို့ထိုင်လို့မရတော့ဘူးရုရှားတို့အမေရိကန်တို့ကတိုက်တော့တို့ဘွေပြိုကွဲနေတယ်ရှစ်တောင်အရှောက်ကိုခြေကုပ်အစ်စ်ယူတယ
်
ဆိုတော့ဒီဖိလစ်ပိုင်တောင်ပိုင်
းဟုတ်ကဲ့
ကျွန်းဒေတာကိုသူတို့က
ချင်းချင်းနဲ့မြင်းနေရတယ်
ဟုတ်ကဲ့
သ
ဘောကျတယ်ဟု
တ်ကဲ့
အဲ့တော့ဗမာပြူနဲ့သူတို့ဟိုကဖြစ်တယ်ဆိုတော့ဒါဒီဆက်ဆက်လိုက်တဲ့ခါကျတော့ဒါဟာ terrorist ဖြစ်တယ
်ဒ
ါအကြမ်းဖက်ဖြစ်တယ်ဒါလို့ချက်ချင်းကျွန်တော်တို့ကအကြမ်းဖက်ဥပဒေရတယ်တည်ဆဲဥပဒေဖြစ်နေတယ
်
2014ခုနှစ်ဇွန်လ4ရက်နေ့ကပြန်မတော်ဘူးအဲ့ဒါနဲ့အရေးယူပေးပါလို့ပြောတာကိုးလာကြသွားတယ်ခင်ဗျဟုတ်က
ဲ့
ကိုးလာကြသွားတယ
်
ကျွန်တော်ပြောခဲ့တာကဟို2016အောက်တိုဘာလကပြောခဲ့တာဟုတ
်ကဲ
့အခုကျွန်တော် 25 ရက်နေ့ထင်ပါတယ်နော်ဟုတ်တယ်2019ဟိုအောက်လ25ရက်နေ့ရှိကူလာကြမှာဆိုတော့နောက်ကြတယ်အဲ့တော့တုံ့ပြန်ချက်တည်းဟာနေတယ်လို့ကျွန်တော်တို့ဒီလိုမြင်တယ
်
နောက်ဒုတိယဘလို့သုံးတတ်တယ်ဆိုတဲ့အခါကျတော့မြေပြင်အခြေအနေကိုလက်ရှိအခြေအနေကိုကြာကြာနာနာသိဖို့လိုတယ်လို့ကျွန်တော်ဒီလိုသုံးတတ်ပါတယ
်
နောက်တတိယချက်ကနိုင်ငံတော်အရေးနဲ့ပတ်သက်လာရင်ကိုပါတီဟိုမို့နော
်
ကိုလူမျိုးဟိုမို့ကောင်းမွန်တဲ့အကြံမျိုးဆိုလက်ခံသင့်တယ်ဆိုဒီလိုလက်မခံခဲ့လို့ဒါတွေကနောက်ကျတော့ကျွန်တော်ခုမှဆိုးကျွမှုတွေဖြစ်တယ်။ဟုတ
်ကဲ့။
အဓိကတော့ဒီ3ချက်ပါခင်ဗျာ။
3ချက်ဟုတ
်။ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်ပြီးတော့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဟောင်းဦးခင်ရီကိုတော်ခင်မျိုးသက်ကတွေ့ဆုံမေးမြန်းတော့တာပါ။